ဆစ်ဆိုးရကဥရောပသမဂ္ဂရဲ့ကိုယ်စားလှယ်အဖွဲ့ကိုဒေါ်ဆန်းစုကြည်နဲ့တွေ့ကြုံမပေးဘူးလို့ညှိဆိုခဲ့ပေမဲ့ဒီအမေရိကန်လက်ထောက်နိုင်ငံသားဝင်ကြီးကန်ဘယ်ဦးဆောင်တဲ့အဖွဲ့ကတော့ဒေါ်ဆန်းစုကြည်နဲ့တွေ့ကြုံပေးခဲ့ပါတယ်။ဒါကြောင့်မြန်မာဒီမိုကရေစီအရေးဥရောပသမဂ္ဂရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဒီထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUBA ဥရောပရေးရာတာဝန်ခံဦးနွေအောင်ကိုဆက်သွယ်မေးမြန်းကြည့်ပါတယ်။ကျွန်တော်အမျိုးပြောလို့ရှိရင်တော့ဆစ်အစိုးရကဒီအမေရိကန်နဲ့ပဲသူအရေးထားပြီးတော့ဆက်ဆံနေတာရှိတယ်။အီယူတစ်ခုလုံးကိုယ်တော်မှအရေးမထားဘူး။ဒီဥစ္စာဘာကြောင့်ဖြစ်ရလဲလို့ကျွန်တော်ကတွေးကြည့်တော့အီယူကသူတို့ရှော့ပေးတာတွေများတယ်။ဘာဖြစ်ဖြစ်ဒါအီယူရဲ့အပြစ်လို့ပဲကျွန်တော်ကတော့မြင်တယ်။အာလိုက်ပြောပြီးကြတယ်ဟ ဒါကိုကျွန်တော်တို့ဒီ EU European Council နဲ့လူကြီးတွေနဲ့တွေ့တဲ့အခါမှာလည်းပဲပြောတယ်အဲသူတို့ကတော့မဟုတ်ပါဘူးငါတို့ကကောင်းစီခြင်းလို့ပါဆိုပြီးတော့သူတို့ပြောတာပဲရှိတယ်အခုဆိုရင်သူတို့သိနေပြီဒီလိုသွားလို့မဖြစ်တော့ဘူးဆိုတော့အခုဆိုရင်တော့သိဖို့ကောင်းပြီပေါ့အ
ဲဒါဆိုလို့ရှိရင်ဒီ EU ဥရောပသမဂ္ဂထဲမှာဟိုမြန်မာဒီမိုကရေစီရေးကိုပေါ့လေပြက်ပြက်သားသားထောက်ခံတဲ့နိုင်ငံတွေဘယ်လောက်လောက်ရှိမလဲရှင
်အများဖြင့်28နိုင်ငံစလုံးမှာကြည့်မယ်ဆိုလို့ရှိရင်အဲတင်းတင်းမာမာခေါင်းဆောင်မဲ့နော်ဥမာဆို UK အစိုးရလိုခေါင်းဆောင်မဲ့နိုင်ငံမျိုးက3-4နိုင်ငံ5နိုင်ငံလောက်ပဲရှိတယ်လို့ကျွန်တော်မြင်တယ်လေဟိုဒါပေမဲ့လည်းပဲအဲ့လိုဟိုထိတ်တန်းနေပြီးတော့ခေါင်းဆောင်မဲ့ ਨੇ မြန်မာဒီမိုကရေစီရာရီလူခွင့်ရရေးကိုတိုက်ပြီးတဲ့နိုင်ငံလေးတွေပေါ့လေအဲ့ဒီနိုင်ငံလေးတွေကတော့အများလာတယ်လို့မြင်တယ်ခုနှစ်နိုင်ငံရှိတဲ့နိုင်ငံလောက်ဖြစ်လာတယ်ဆိုတော့ဒီမှာ73နိုင်ငံလောက်ကတော့မြန်မာအရေးခင်ကိုသရော့ကိုရှေ့တန်းကလုတဲ့နိုင်ငံတွေပေါ့လေအဲ့တော့ဟိုမလုတဲ့နိုင်ငံနိုင်ငံကြီးတွေဘိုင်းရဆိုလို့ရှိရင်တော့နည်းပါတယ်ကျွန်တော်ထင်တော့ဟို3နိုင်ငံလောက်4နိုင်ငံလောက်ပဲရှိမယ်ဂျာမနီအပါအဝင်ပေါ့နော်ဆိုဂျာမနီကလည်းပဲသိပြီးတော့အလိုကျွန်တော်တို့မြန်မာဒီမိုကရေစီရေးကိုတက်တက်ကြွကြွထိတ်တန်းက UK လိုလောက်တာမျိုးမရှိဘူးဆိုအီတလီနိုင်ငံလက်ဒီတိုင်းပဲဆိုဂျာနဲ့နိုင်ငံအသီးလီးတွေကတော့သူတို့ကတော့ကိစ္စမရှိဘူးဟို EU ကလုတ်တယ်လိုက်မယ်ပြုမယ်ဆိုတော့အဲ့ဒီသဘောမျိုးပဲရှိတယ
်ဒါဆိုလို့ရှိရင်လေဒီမြန်မာနိုင်ငံရေးအပြောင်းလဲမှာဥရောပသမဂ္ဂရဲ့အခန့်ခဏရောဘယ်လိုသုံးသပ်မိလဲရှင်ဘာကြောင့်လဲဆိုတော့စစ်ဆိုးရကဥရောပသမဂ္ဂရဲ့ဖိအားရောသူကဂရုမစိုက်တဲ့အနေအထားမှာသူတို့ရဲ့အခန်းကဏ္ဍကိုအင်္ဂဗလူသုံးသပ်မိပါလေရှင
်သူတို့ရဲ့အခန်းကဏ္ဍကအခုကဟိုနည်းနည်းမေးမိန်နေတယ်သူတို့ကကျွန်တော်တို့ရိုးရိုးစကားနဲ့ပြောကြည့်လို့ရှိရင်ဒီစစ်အာဏာရှင်ကိုဖားကျင်တယ်အဲဒီတော့စစ်အာဏာရှင်နဲ့လည်းဒါကိုသိတဲ့အဆွေကြောင့်မလို့ဈေးကင်ထားတယ်အဲ့လိုဖြစ်နေတော့ဒီ EU ဘိုင်းကသူတို့လုပ်ပုံကင်မှုတွေကသိပြီးတော့ပြက်ပြက်သားသားမရှိဘူးနောက်ပြီးတော့ကျွန်တော်တို့ဒီ sanction တွေလုပ်ရင်လည်းဒီအတိုင်းပဲဥပမာ UK တို့တချို့နိုင်ငံတွေကလုပ်ပြီးမဲ့တချို့နိုင်ငံတွေကဖောက်တာတွေရှိတယ်မသိမသားနဲ့အဲ့ဒါမျိုးတွေကိုစစ်အာဏာရှင်တွေကပြီးတယ်ကြောင်းမလို့အာငါတို့ကဒီလူဖိုးစီကိုပေါ့လေဒီအပေါက်တွေကိုလိုက်ရှာပြီးတော့ငါတို့လုပ်ရင်ရနေတာပဲဆိုပြီးတော့အဲ့လိုသူတို့ကလုံးလူရတာတွေပြီးနေတော့ EU ကိုသူတို့ကယူမဆိုင်ဘူးဖြစ်နေတာဆိုတော့ဒါကြောင့် EU ရဲ့policy ပို့ပြီးတော့ပြင်းပြထန်ထန်လုပ်ဖို့လိုတယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ